ဒီမရညာလူခွင့်ရင်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဟီလီဟာမနေ့ကျန်စွန်လ29ရက်နေ့ကနေစူလိုင်လ10ရက်နေ့အထိမြန်မာအင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးဂျာကာမြို့တော်အဖြစ်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်အများအပြားခိုးလုံနေထိုင်နေတဲ့နေဆက်ကကောက်ဆစ်ပဇာမြို့ကိုလည်းတွားရောက်မယ့်အကြောင်းကုလသမဂ္ဂကဒီကနေ့သတင်းထုတ်ပြန်ပါတယ်။အထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကတောင်းဆိုနေတဲ့အချိန်အောင်မြန်မာဆွေရကတော့သူ့ကိုပြည်ဝင်ခွင့်ဆက်လက်မြင့်တင်နေတာကတော့စိတ်မကောင်းစရာပါပဲလို့အထူးကိုယ်စားလှယ်ရဟီလီကပြောပါတယ်။ဒါကခီးစင်အတွင်းကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိပြီးတော့အဲ့ဒီမှာကောက်ဆစ်ပဇာကိုခီးဆက်တဲ့အခါမှာလဲကုလသမဂ္ဂအေဂျင်စီတွေလူသားချင်းစာနာကူညီရေးအဖွဲ့တွေအစိုးရနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေနဲ့ပါတွေ့ဆုံမဲ့အကြောင်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီခါဒီလေကထွက်ပြေးသွားတဲ့ဒုက္ခသည်တွေအများပြားရှိနေတဲ့ဘက်ရှန်ချာကျွန်းကိုတွားရောက်လို့တဲ့အကြောင်းကိုလည်းပြောဆိုထားပါတယ်။ခီးစင်ပြည်သူ့ရဲ့ရှာဖွေတွေ့ရှိချက်တွေကိုတော့လာမယ့်အောက်တိုဘာလကုလသမဂ္ဂအထူးညီလာခံမှာအစီအစဉ်ကတင်သွင်းမှာဖြစ်ပါတယ်။ဒီခိုက်ပြည်ရဲ့တွင်လူခွေချုပ်ဖောက်မှုတွေနဲ့ပတ်သက်လို့တိကျလွတ်လပ်တဲ့နိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုပေးဖို့မစ္စစ်ရန်ဟီဒီကမနေ့ကပဲဒီလူခွေကောင်စီဆွေးနွေးပွဲအတွက်မှာထပ်မံတိုက်တွန်းခဲ့ပါသေးတယ်။မြန်မာအစိုးရကိုယ်စားလှယ်ကတော့ဒီလူခွေအထူးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာပန်လိုက်မှုရှိပြီးလုံထုံလုံမီနဲ့မညီတာတွေရှိခဲ့တယ်ဆိုပြီးတော့သူ့နေရာမှာလူစားတို့ခန့်အပ်ဖို့ကိုလည်းတောင်းဆိုထားပါရဲ့ရှင်။